ဒီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒါမွတ်စလင်တွေကိုပြန်လည်လက်ခံရေးအတွက်ဆောင်ရွက်ကြတော့မယ်ဆိုတဲ့အနေအထားမျိုးလည်းရှိနေရပေါ့နော်။ဒီအနေအထားရဒီဘက်ကိုပြန်လာတဲ့လူတွေကိုရောဘယ်လိုပုံစံကျတို့ဒီလာဝကအနေနဲ့ပေါ့နော်စီစစ်သွားမယ်အနေအထားတွေအခြေခံချက်တွေဘယ်လိုလိုအပ်မယ်ဆိုတာမျိုးရောဘယ်လိုများစီစဉ်ဆောင်ရွက်နေပါလဲရှင်
။ကျွန်တော်တို့ဒီဘင်္ဂလားဒေ့ရှ်နဲ့ပြန်လည်လက်ခံမှုတို့ကို MOU ရေထုတ်ထားဖြစ်နေတာ။အဲ့တော့ပြန်လည်လက်ခံမယ်ကျွန်တော်တို့ဒီမြန်မာနိုင်ငံထဲမှာနေထိုင်ခဲ့တဲ့လူတွေအတွက်ဖြစ်ရမယ့်ရှော့လော့ပုံစံတွေလည်းကျွန်တော်တို့ဒီမြန်မာနိုင်ငံတိုင်းရင်းဝတ်တဲ့နိုင်ငံကြီးဦးညီထားနေပြီးတော့သူကဗီနာဒေးကိုပို့ထားပြီးဖြစ်တယ်ဗျ။အဲ့ဒီဖြစ်ဆောင်တဲ့ပုံစံတွေမှာတော့အဓိကတော့သူတို့ရဲ့နာမည်တွေ၊ကြားမားတွေ၊ဝိသကေပေါ့ဒိတ်တော်ဘတ်တွေ၊သူတို့နေဆိုင်ခဲ့တဲ့နေရာတွေ၊သူတို့ရဲ့မိသားစုစီးရင်တွေ၊သူတို့ကိုင်ဆောင်ခဲ့တဲ့တိမတ်ဖြူကပ်ပြားတိမတ်မျိုးကိုင်ဆောင်ခဲ့တာပေါ့။အမှဖွဲ့ကပ်ကိုင်ခဲ့ဦးသလားအဲ့ဒီကနံပါတ်တွေပေါ့။နောက်တစ်ခါဖွဲ့ကပ်ပြားအပ်ထားတဲ့ပြည်သားရှင်အဲ့ဒီပြည်သားနံပါတ်တွေ၊ MV ကပ်ကိုင်ခဲ့ MV ကပ်ကိုင်ခဲ့တဲ့နံပါတ်တွေ။ဒီလိုဟာတွေနဲ့နောက်တစ်ခါမြေလူချေချောင်းမှုမှမပါဘဲနဲ့ဒီမနိုင်ငံထဲမှာပြန်လည်နေထိုင်ဖို့လျှောက်ထားပါတယ်ဆိုတဲ့ဝေခံချက်တွေ။ညနေငယ်တည်သေးဦးနဲ့အညီလိုင်းနာနေထိုင်ပါမယ်ဆိုတဲ့ဝန်ခံချက်တွေအဲဒါတွေကိုလက်မှတ်ထိုးပြီးတော့ပြန်ပို့ရမှာဖြစ်တယ်ဗျအဲ့လိုပြန်ပို့တဲ့အချိန်ကျမှနိုင်ငံတော်အစိုးရဖွဲ့စည်းပေးထားတဲ့စစ်စစ်လက်ခံရေးကော်မတီကကျွန်တော်တို့အဲ့ဒီချက်လက်တွေကိုကျွန်တော်တို့အချိန်မှရှိထားတဲ့ဒေသကအင်တော်သူစီးရင်းတွေကတဆိုင်ရာမိသားစုဓာတ်ပုံအနေနဲ့ကိုကတ်ပြီးတော့ကျွန်တော်တို့ကမှတ်တမ်းတင်ပြီးလုပ်ထားတာဖြစ်တယ်ဒီချက်လက်တွေနဲ့ကျွန်တော်တို့ကတိုက်ဆိုင်စစ်ဆေးပြီးတော့မှကန့်ညီတဲ့လူတွေကိုတော့ကျွန်တော်တို့ကလက်ခံဖို့နိုင်ငံတော်အစိုးရကိုတင်ပြပြီးတော့နိုင်ငံတော်အစိုးရတစ်ဆင့်တစ်ဆင့်နိုင်ငံကိုအကြောင်းကြားပြီးတော့မှအထုတ်လိုက်ပြန်ခေါ်ယူမှာဖြစ်တယ်ဗျမကိုက်တဲ့လူတွေတော့ကျွန်တော်တို့ပြန်ခေါ်မှာမဟုတ်ပါဘူ
း။ရှောက်လွာတွေကိုဒီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပို့လိုက်တာရောဘယ်ရပိုင်းလောက်ကဖြစ်မလဲ
။ဒီရှောက်လွာတွေကတော့အစတွေကကျွန်တော်တို့ဟိုကြိုတင်ညှိနှိုင်းပြီးတော့ပို့လိုက်တာဖြစ်တယ်ဗျ။ကျွန်တော်ဒီမှာနိုင်ငံကျောင်းဥက္ကဋ္ဌနဲ့ဆေးပို့တာတော့3ဘက်ကျော်လောက်ရှိသွားပြီ။ဟိုဘက်ကိုရောက်မရောက်ကဟိုဘက်ကတော့ဟိုဘက်မှာအဆင်သင့်ဖြတ်ရတာဆိုတော့ဟိုဘက်မှာတော့သူတို့ဖြတ်နေတော့မှဖြစ်မှာပေါ့ဗျ
။နော်ဒါရှောက်လွာတွေဖြည့်ပြီးဒီဘက်ကိုဘယ်ကာလလောက်ပြန်ပို့မယ်ဆိုတော့ကာလသတ်မှတ်ချက်ကိုဆရာတို့ဟိုဆောင်ရွက်ထားတဲ့အနေအထားများရှိလားလို့အရှင်
။အဲ့လိုကာလသတ်မှတ်ချက်တော့မရှိဘူးဗျ။သူတို့ရှိရာပြည်ပြည်စုံစုံနဲ့မြန်မြန်ဆန်ဆန်ပြန်ပို့ရင်ကျွန်တော်တို့ကဒီနိုင်ငံတော်ဖွဲ့စည်းပေးတဲ့စစ်စေးကော်မတီကနေမြန်မြန်ဆန်ဆန်စစ်ဆေးပြီးတော့အကြောင်းပြပေးမယ်။သူတို့ရှိရာပို့တာနှောင့်နှေးရင်တော့ကျွန်တော်တို့ကလည်းအကြောင်းပြန်တာနှောင့်နှေးမှာဖြစ်တယ်ဗျ။အချက်လက်ပြည့်ပြည့်စုံစုံနဲ့မြန်မြန်ဆန်ဆန်ပို့ပေးဖို့ပဲအချိန်ကာလတော့ကျွန်တော်မတတ်မှတ်ထားဘူးဗျ
။ဆိုအရင်တော့ white card တို့ဘာလို့ပေါ့နော်ဒီလိုဟာမျိုးတွေလည်းမရှိတော့ဘူးဆိုရင်ရောနော်အရင်တော့ဒီဘက်မှာဆေးရုံတက်ခဲ့ဘူးတဲ့ဟိုဆေးရုံစင်းစာရွက်ပေါ့နော်ဒီလိုမျိုးတွေပြသနိုင်ရင်လည်းရနိုင်တယ်ဆိုတော့အသက်မျိုးတွေလည်းကြားနေရကြရဲ့ဟိုဒီလိုဖြေလျှော့မှုတွေရောရှိလားဒါမှမဟုတ်ဒီကတ်မပြနိုင်ရောဒီကတ်နံပါတ်နဲ့ဆိုရင်ရတာမျိုးလားဘလို့အနေထားများပြောနိုင်မလဲလို့ပါ။အ
ေးဟုတ်တယ်ဗျအဲ့ဒီကပြားလေးကထွက်ကျင်းနဲ့ပျောက်ဆုံးနဲ့ပျက်စီးတဲ့ဘာညာဖြစ်သွားမယ်ဆိုရင်အင်တော်သူစင်းတွေကိုမှတ်တမ်းတင်ထားတာရှိတယ်။ဥမာသူကဆေးရုံစင်းလက်မှတ်လေးကြားတာပဲဖြစ်ဖြစ်ဒီပြင်အထောက်ထားကတ်နံပါတ်ပြောတာပဲဖြစ်ဖြစ်ကျွန်တော်တို့ရှိရာအချက်လက်တွေနဲ့တိုက်ဆိုင်ပြီးတော့အဲ့ဒီအင်တော်သူစင်းထဲမှာပါဝင်တဲ့သူ့ရဲ့နာမည်နဲ့သူ့ဓာတ်ပုံနဲ့ရှောက်လာမှာပါတဲ့ဓာတ်ပုံနဲ့တိုက်ကြည့်ပြီးတော့ကျွန်တော်တို့ရှိမှာတခါလေတော့ရှိမှာလေဒီတာ biometric data တွေလည်းတခါလေကောက်ယူมาဖြစ်တဲ့အတွက်အဲ့ဒီမှာတိုက်ဆက်ပြီးတော့မှလက်ခံသွားမှာဖြစ်ပါလေဗျ
။ဟိုနှစ်နိုင်ငံသဘောတူညီချက်အရဆိုရင်လာမယ့်2လလောက်အတွင်းမှာပေါ့နော်ဟိုပြန်လဲလက်ခံရေးလုပ်ငန်းစဉ်တွေစနိုင်မယ်ဆိုတော့သတင်းမျိုးတွေလည်းဟိုကြားနေရလို့ပါဆရာရဲ့ဒီအနေထားတွေနဲ့ပတ်သက်ပြီးတော့ဆရာဗာများပြောနိုင်မလဲလို့ပါ။
ကျွန်တော်တို့ဘက်ကတော့ဒီ2လလောက်အတွင်းမှာအသိဖြစ်ပြီဗျ။ကျွန်တော်တို့ဘက်ကတော့ဒီပြည်စင်ထားတဲ့ဘိုင်းအစောက်အုပ်ဘိုင်းဒီကျွန်တော်တို့ဌာနဆိုင်ရာဖွဲ့စည်းမှုဘိုင်းကတော့ဒီပြည်စင်မှာလောက်ဆိုရင်ကျွန်တော်တို့ကအလုံးအသိဖြစ်နေပြီဖြစ်ပါလေဗျ။အေးကျွန်တော်အဲ့တော့သူတို့ဘက်ကရှော့လော့ပြန်ပို့တဲ့အနေအထားပေါ်မှာပဲမူတည်တယ်။ရှော့လော့ပို့တဲ့အခါမှာလည်းမပြည့်မစုံပို့ရင်တော့အပေခန်းမှများပြီးတော့ပြည့်ပြည့်စုံစုံပို့ရင်တော့တတ်မှတ်ချက်နဲ့ကန့်ညီတဲ့လူတွေကိုလက်ခံတဲ့အခြေအတွက်ကအဲကျွန်တော်တို့မှန်မှန်ကန်ကန်နဲ့ပြည့်စုံနိုင်မှာဖြစ်ပါလေဗျ
။ထိုင်ပြည်နယ်ဒီမောင်နှောခရိုင်မှာတပ်တည်ကံလက်မှတ် MVC ထုတ်ပေးလုပ်ငန်းစဉ်တွေရောဆက်လုပ်နေတဲ့အနေအထားများရှိလား။တော့အခက်အခဲတွေရှိတာမျိုးရောရှိနေမလားလို့အရှင
်။အခုနောက်ပိုင်းမှာတော့ဒီနေမြေကန်မွတ်စလင်အစိုးရကတော့တော်တော်လေးသဘောပေါက်လက်ခံလာတဲ့ပိုင်းဖြစ်နေဗျ။ MVC ကဆိုတာနိုင်ငံထဲမှာနေတဲ့များလူတယောက်ကသက်ဆိုင်ရာထိုက်တဲ့နဲ့ကပ်ပြားတူတူကိုကန်ရမှာဖြစ်တယ်ဗျ။ဒီကပ်ပြားကြီးကန်မှာခိုးဝင်လာတဲ့လူနဲ့ဘူလာတွေနေထိုင်တဲ့လူနဲ့ကျွန်တော်တို့ကခွဲလို့ရမှာ။ဒီမွတ်စလင်အစိုးရကတော့ကြည်ကြဲပြန့်ပြန့်ကာကွယ်ဝင်ကြီးဌာနလူကလေးဝင်ကြီးဌာနတို့နဲ့ပူးပေါင်းပြီးတော့လူကြုံရင်းနဲ့ကျွန်တော်တို့ဆောင်ရွက်ပေးတယ်။တက်နေသူရှင်းလင်းတာတွေအပြစ်ကလို့တဲ့အဖွဲ့အစည်းတွေကိုထောက်ပံ့ရေးပစ္စည်းတွေပါလိပေးတယ်ပါလိလုံလာတဲ့အတွက်တော်တော်လေးတော့ဝမ်းဝမ်းပြီးတော့ပူးပေါင်းဆောင်ရွက်လာတဲ့အနေအထားဖြစ်ပါလေ
။ချိန်ပေးဖြစ်ပြီးတာ RF ရဲ့ကျေးဇူးတင်ပါတယ်ဆရာရဲ့
။ကျေးဇူးတင်ပါတယ်